အစီအစဉ်ပြည်ပြဆိုင်ရာတရားရုံးကကြာတာပရင်းတွေမှာဆုံးဖြတ်ချက်ချလိုက်တာနဲ့ပတ်သက်လို့စီးလုံးညီညွတ်မှုအားနဲ့စင်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားနိုင်လိမ့်မယ်လို့ခံယူကြောင်းတက်မတော်သတင်းမှပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားလိုက်ပါတယ်
။အားလုံးဒါအကောင်းဆုံးပူးပေါင်းပြီးဆောင်ရွက်နိုင်ကြလို့မြင်တယ်။ဒါကြောင့်မို့ကျွန်တော်တို့အကောင်းသက်ကပဲကျွန်တော်တို့မြင်တယ်။အဲသို့တော်ဘယ်လိုပဲပြောပြောကျွန်တော်တို့ဘုချုံဆန်ပြောခဲ့တယ်လို့ပဲအကောင်းမျောလင်းတယ်။အဆိုးဆုံးအတွက်လည်းအဲကျွန်တော်တို့ကဒါဘယ်လိုပဲပြောပြောအတူတူပူပေါင်းပြီးတော့ကြာကြာကျွန်တော်တို့ဒါစီလုံးညီညွတ်မှုနဲ့ဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဒါဆောင်ရွက်နိုင်မယ်ကျော်လွှားနိုင်မယ်လို့ကျွန်တော်တို့ပြောပါတယ်ကျွန်တော်တို့လည်းအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုပဲဖြစ်ပါတယ
်ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးဆိုင်ရာဆုံးဖြတ်ချက်တွေကိုတော့ ICJ တရားသူကြီး18ဦးစလုံးကတညင်တညွတ်ထဲဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်1948ခုနှစ်လူမျိုးရုံးတပ်ဖြတ်မှုတာစီရေးနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်ပြီးမြန်မာလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွတ်ဆွတ်ချက်နဲ့ OIC အစ္စလာမစ်နိုင်ငံများအဖွဲ့ကိုစားဂမ်ဘီယာက ICJ တရားရုံးမှာမြန်မာနိုင်ငံကိုနိုဝင်ဘာလအတွင်းဆွဲချက်တင်ခဲ့တာပါဂမ်ဘီယာဘက်ကတင်သွင်းတဲ့ကြားပြလိုက်နာလောက်ဆောင်မယ်အချက်6ချက်ထဲက၄ချက်ကို ICJ တရားသူကြီးတွေကတင်းကြီးတင်းညွတ်ထဲသဘောတူဆုံးဖြတ်လိုက်တာဖြစ်ပါတယ် ICJ တရားရုံးရဲ့အပြည့်အစုံဆုံးဖြတ်ချက်ဟာနှစ်တင်နဲ့ချီကြောင်းမှာဖြစ်ပါတယ်အခုချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာဂမ်ဘီယာဘက်ကတင်သွင်းထားတဲ့ကြားပြလိုက်နာလောက်ဆောင်မယ်အချက်တွေအပေါ်မှာတိကျချမှတ်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေအတွင်းတမ်မတော်ဘက်ကနယ်မြေရှင်းလင်းရေးလောက်ဆောင်တာမှာအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ9000ကျော်ထွက်ပြေးရတဲ့အထိလူခွင့်ရချိုးဖောက်မှုတွေနဲ့လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲပြောဆိုလာပြီးတဲ့နောက်ဂမ်ဘီယာက ICJ မှာအခုလိုဆွေးကျက်တင်တဲ့အထိဖြစ်လာကြတာပါရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရကတော့အဲ့ဒီလိုနိုင်ငံတကာရဲ့ဆွဆွဲပြောဆိုမှုတွေဟာမမှန်ကန်ကြောင်းညှင်းဆို့ထားပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုထားပါတယ်